မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဒီနေ့လေးလပြည့်သွားပါပြီ။ဆီယနာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့အထိဆက်ရှိနေပါတယ်။ဒီနေ့အခြေခံပညာကျောင်းတွေပြန်ဖွင့်တာကြောင့်ဆန္ဒပြသူတွေကတော့စစ်နာရှင်လက်အောက်မှာကျောင်းမတက်ကြဖို့နှိုးဆော်ဆန္ဒပြမှုတွေနဲ့ဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မှာတော့အနှက်ရောင်ယူနီဖောင်းတူဝတ်ဆင်ထားတဲ့ဖုံးအယောင်ဆိုင်ဝန်ထမ်းတချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီနေ့နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းအုပ်ချုပ်ခဲ့တာလေးလပြည့်တဲ့နေ့ဒီကနေ့ဇွန်လ၁ရက်နေ့မှာတော့ရန်ကုန်မြို့ထဲမှာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့ဝင်တွေကင်းလှည့်သွားလာနေတာကိုအရင်နေ့တွေကထပ်ပို့ပြီးတော့မြင်တွေ့ရပါတယ်။လှဲတန်းမှာတော့ဈေးသပိတ်လုခဲ့ကြတဲ့နေရာကိုစစ်တပ်ကလူစုခွဲပြီးတဲ့အချိန်ရောက်လာပြီးအနားမှာရှိတဲ့အနက်ရောင်ယူနီဖောင်းတွေဝတ်ဆင်ထားတဲ့ Old Port ဖုံးရောင်းဆိုင်ကဝန်ထမ်းတချို့ကိုဖမ်းဆီးသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။
ဒီနေ့ငံမှာတော့ကျွန်တော်လဲမှာတော့မနက်ပိုင်းကျွန်တော်ဟိုမားကတ်စတိုင်လို့နော်ဈေးတပိတ်လေးလောက်ပါရ။အဲ့ဒါဒီနောက်ပိုင်းတော့ပုပ်ပုံကောင်ကဝန်ထမ်းတွေဒီနေ့ပေါ့အမေဝေးလို့ပြီးတော့အဖိုင်ခံရရှိရ။ခုဒီလေတွေ့ဖို့မရဘူး။ကျွန်တော်ရုံးဝန်လမ်းဆက်တော့ဂျုံမင်းကသွားတယ်။သွားတော့သူတို့အခုထုတ်ဖို့တဲ့ဂျိုးသားရပေါ့နော်။အခုဒီပေးမတွေ့ဘူးရဲ့သူတို့ဝန်ထမ်းဟိုလောက်ပါနေ။ခဏလောက်ရှိအောင်လို့ဖြစ်သွားတယ်။
စကိုင်းတိုင်းမုံရမြို့မှာတော့ဆန္ဒပြသူတွေဟာလမ်းမကြီးတွေပေါ်တက်ပြီးခြိတက်ကြွေးကြော်ဆန္ဒပြကြပါတယ်။အခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်တဲ့ပထမဆုံးရက်ဇွန်လ၁ရက်နေ့မှာပဲအာဏာရှင်စနစ်အောက်မှာကျောင်းသားတွေကျောင်းမတက်ကြဖို့နဲ့ပြည်သူပညာရေးစနစ်ကိုဖော်ဆောင်မှုတိုက်တွန်းတဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြသူတဦးကပြောပြပါတယ
်။နိုင်ငံလုံးကောခေါ်တဲ့နိုင်ငံတော့စအန်တန်တိတ်ပေါ့နော်။အာခန်တိတ်အနေနဲ့ကျွန်တော်အဓိကတော့ဟိုကလက်ရှိကျွန်တော်ဒီဟိုကလင်းဒီအတွက်မုံချမှုမပေးနိုင်တဲ့စာသင်ခန်းတွေကိုခေတ္တခဏချောခိုင်းပြီးတော့ဗောနော်ဒီကျွန်တော်တို့ဒီကြာကလာမြို့သားညီငယ်အစိုးရကအကောင့်တက်ဖော်မဲ့ဒီပြည်သူပညာရေးအစီအစဉ်တွေမှာဒီလူလူကနေပြီးတော့တက်တက်ကြွကြွပူးပေါင်းပါဝင်ပြီးတော့ငါကျွန်တော်တို့ဒီကိုယ့်ရဲ့အသမီးတွေအတွက်ပညာသင်မှုခွင့်လန်းတွေကိုယ်တိုင်းငါဖန်တီးပေါ်ဆောင်ကြဖို့ဗောနော်အဲ့ဒါကိုအဓိကထားပြီးတော့ပြောပြတယ်ဗျာဟုတ်
မုံရွာမြို့ရဲ့တဖက်ကမ်းမှာတော့ရွာပေါင်းစုံကလူလူအင်အားထောင်ချီပါဝင်တဲ့တပိတ်စစ်ကြောင်းခြိတက်ပြီးတော့ဒီကနေ့မနက်ဆန္ဒပြခဲ့ကြပါတယ်။မုံရွာမြို့ကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရဲ့ဘာကတအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့မဖူးသိမ့်သိမ့်တုံကိုအရက်ဝတ်တွေနဲ့လူတစုကဖမ်းဆီးသွားတယ်လို့မုံရွာမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။စစ်ဘေးရှောင်တွေအတွက်အလူငွေလာယူဖို့ဖုံးဆက်ချင်းပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါတယ်။
မနီညက်နေကတော့ကျွန်တော်တို့ဘကတာအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့မဖူးသိမ့်သိမ့်တုံလို့တော့ဖန်ဆီးသွားတာတော့ရှိရဲ့ဗျ။ဘာကြောင့်ဖန်လဲဆိုတော့ဟိုတော့ကျွန်တော်လည်းဒီလိချာတော့မသိဘူးဗျ။ဒီဒီ Ocean Center မှာသူတို့ဒီစစ်ပေးဆောင်ဒီအတွက်အလူငွေခံဟိုကျွန်တော်တို့ PF ဆိုပြီးတော့အဲ့လိုချိန်ခေါ်ပြီးတော့ဒီကျွန်တော်တို့အရက်ဝက်နဲ့စစ်သားကျွန်တော်၈ယောက်လောက်ကနေပြီးတော့သူတို့ဖန်သွားတာဒီကျွန်တော်တို့ကြားရတယ်ဗျ။ဟုတ်ကဲ
့အခုလိုစစ်တပ်ကအာဏာသိမ်းပြီး၄လကြာတဲ့အချိန်မှာတော့လူငယ်တချို့ကလက်နက်ကင်တော်လှန်ရေးလုပ်တဲ့နီးလန်းကိုရွေးချယ်လာကြပါတယ်။တနင်္လာရီတိုင်းတဝယ်မြို့မှာတော့စစ်တပ်ရဲ့ဖိနှိပ်မှုကိုမခံနိုင်လို့ပြန်ပြီးတော့ခုခံကျင်သူတွေရှိနေတယ်လို့လူငယ်တယောက်ကပြောပြပါတယ်
။ဆိုတော့ဒီဒီလမ်းမတွေပေါ်မှာဆန္ဒပြနေတဲ့ဆန္ဒပြဆုံးရှုံးမှုတွေကလည်းရှိနေတယ်။ဒီလိုမျိုးဒီဆန္ဒပြနေတဲ့ပြည်သူလူထုပါဝင်ပြည်သူလူထုကိုမတရားဖမ်းဆီးနေဆက်တပ်ဖြတ်နေတဲ့ဟာတွေကိုလက်နက်နဲ့ပြန်လည်ပြီးတော့ခုခံကာကွယ်နိုင်ဖို့အတွက်ဒီပြင်ဆင်တဲ့လှုပ်ရှားမှုတွေရှိသလိုသူ့ကိုပြန်ပြီးတော့သုတ်ပြန်ကာကွယ်နိုင်ဖို့အတွက်ဒီလက်နက်ကင်နဲ့အင်အားစုတွေလည်းရေရှိမှကြောက်လို့ရှိရင်တော့ရှိလာနိုင်တယ်ဒီ
စျေးချုပ်ရေးကောင်စီတပ်တွေရဲ့ဖမ်းဆီးဖြိုခွင်းမှုတွေကြားကပဲနေ့စဉ်ဆန္ဒပြနေတဲ့မန္တလေးစကိုင်းလောင်းလုံမြို့တွေမှာတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေပါတယ်။ဖျာပုံမရရာမိုးကောင်းနဲ့လက်ပတောင်းတောင်ဒေသကကြေးရွာတွေမှာလည်းကြောင်းမတက်ရေးဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ရှင်
။မဆုမုံပြောပြပေးခဲ့တာပါခင်ဗျာ။